ခုတော့သတင်းပေးပို့ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံဟာအရေးကြီးတဲ့ပြည်ပြင်ပြောင်းလဲရေးကိုဖော်ဆောင်နေပြီးအချိန်ယူဖြေရှင်းရမယ့်စိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးမှာအမေရိကန်ပြည်ထောင်စုကတောင်းဆိုနေတာတွေကိုမြန်မာအစိုးရကလိုက်လုပ်ပေးဖို့မဟုတ်ပဲမြန်မာပြည်သူတွေအတွက်ဖြစ်နိုင်ခြေရှိတဲ့အလားအလာကိုဖြည့်ဆည်းပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်။ဩဂုတ်လ10ရက်ဒီကနေ့ညနေကျင်းပတဲ့အမေရိကန်နိုင်ငံသားဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နေပြည်တော်မှာတက်ရောက်သတင်းယူနေတဲ့ဒေါခင်ဆိုဝင်းကအခုလိုသတင်းပေးပို့ပါတယ်
။ကောင်းပါပြီရှင်။သမရဥပမာဆိုရဟာမြန်မာအစိုးရနဲ့ဆက်ဆံတဲ့နေရာမှာသဘောထားပြောင်းပြောင်းလို့နဲ့လို့ပြောနေကြပြီးတော့ American လွှတ်တော်အမတ်တွေပါလိုက်တဲ့အမှားစကားကိုထိထိရောက်ရောက်လက်ဆင့်ကမ်းနိုင်ပါမလားဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီး American နိုင်ငံသားဝန်ကြီး John Kerry ကအခုလိုတုံ့ပြန်လိုက်ပါတယ
်။ We are doing in Myanmar on the basis of blind trust or some naive sense of what the challenges are. I just listed a long list of challenges.
မြန်မာခေါင်းဆောင်တွေအပေါ်မှာမျက်စိမိတ်ယုံစားပြီးတော့ဆက်ဆံနေတာမဟုတ်ပါဘူး။မသိနားမလည်လို့လည်းမဟုတ်ပါဘူး။မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအများကြီးကိုစီးရင်လုပ်ပြီးတော့ယူလာခဲ့တာပါ။ဒီစိန်ခေါ်ချက်တွေတစ်ခုချင်းစီကိုအင်ရှင်ခေါင်းဆောင်တွေနဲ့အသေးစိတ်ဆွေးနွေးခဲ့ပါတယ်။ပုံမှန်လေးလေးတိုက်ရိုက်ပြောဆိုနိုင်ခဲ့ပါတယ်။ပြည်တွင်းစစ်အဆုံးသတ်ရေး၊တိုင်းရင်းသားလူနည်းစုတွေအရေး၊ရခိုင်ပြည်နယ်အရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုအတွက်ဒီမိုကရေစီနဲ့အညီဥပဒေတွေပြင်ဆင်ရေးစတာတွေကိုထောက်ပြပြောဆိုနိုင်ခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုနောက်ကျောင်းပြန်လည်နိုင်တဲ့လက္ခဏာကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့တိုက်တွန်းချက်တွေအပေါ်သမ္မတအိုဘားမားအစိုးရရဲ့ရည်တည်ချက်ကိုဝန်ကြီးကယ်ရီကအခုလိုရှင်းပြပါဗျာ
။ But you don't just achieve results by the consequence of looking at somebody and ordering them to do it or telling them they either do it or else.This is a country. This is a people with a history and with their own culture and with their own beliefs and aspirations and feelings and thoughts.
And it is ဒီလိုလုံးမရမယ်ဒီလိုလုံးမဖြစ်မယ်လို့အမိန်ပေးနေလို့လိုချင်တဲ့အဖြေမရနိုင်ပါဘူး။သူတို့ရဲ့တမိုင်းယဉ်ကျေးမှုကိုးကွယ်ရာဘာသာယုံကြည်မှုတွေရှိတဲ့အများပြည်သူနေတဲ့နိုင်ငံတနိုင်ငံဖြစ်ပါတယ်။သူတို့မှာအားကြအတူစရာတွေအတွေးခေါ်တွေအသီးသီးရှိကြပါတယ်။ဒီလိုအံ့ဩစရာကောင်းတဲ့ခီးရောက်အောင်အတော်လေးရှောက်လန်းခဲ့ကြရတာပါ။ကျွန်တော်တို့ရောက်စီကျင်တဲ့အထိရှောက်ဖို့တော့လိုပါသေးတယ်။ American ဆိုရကအမျိုးမြင်ကြီးကြီးနဲ့မြန်မာဆိုရကိုဆက်ဆံနေတာပါ။ပိတ်ဆို့မှုတွေအားလုံးမဟုတ်ပေမဲ့တချို့ကိုရုတ်သိမ်းပေးပြီးလည်းဖြစ်ပါလေ။အခြေခံအားဖြင့်တော့ဆိုရတိတရက်အနေနဲ့အားလုံးကိုအဆင်ပြေချုံးမွေ့စွာကင်တွယ်နိုင်သေးတာတော့မဟုတ်ပါဘူး။ဒါတွေကိုဒေါန်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာလည်းပြောပြအောင်ပါ။ကျွန်တော်ကတော့ဘာပဲပြောပြောဒေါန်ဆန်းစုကြည်နောက်ကထောက်ခံပေးမှာပါ။
မြန်မာပြည်တွင်းလက်တလောရင်ဆိုင်နေရတဲ့ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေတိုင်းရင်းဒေသတွေမှာညီညာရေးမရသေးတာတွေနဲ့ရခိုင်ပြည်နယ်အရေးစတာတွေကိုအသေးစိတ်ဆွေးနွေးခဲ့ပြီးမြန်မာခေါင်းဆောင်တွေဘက်ကလည်းအဲ့ဒီပြဿနာတွေရှိနေတဲ့အကြောင်းအတိအမှတ်ပြုတာမို့အမေရိကန်ပြည်ထောင်စုအနေနဲ့ဒီအခက်အခဲတွေကိုဖြေရှင်းရမှာဝိုင်းဝန်းကူညီအားပေးသွားမယ်အကြောင်းလည်းပြောပါဗျာ
And I believe we've been very clear about that. Burma is undertaking very important changes right now.And it clearly faces significant challenges that take time to address.
There are some မြန်မာနိုင်ငံဟာရည်ကြီးတဲ့ပြည်ပြင်ပြောင်းလဲရေးကိုဖော်ဆောင်နေပါတယ်။အချိန်ယူပြီးပြင်ဆင်ရမယ့်စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။မြန်မာပြည်သူတွေထဲမှာလည်းဒီပြောင်းလဲကိုမလိုချင်တဲ့သူတွေရှိနိုင်တယ်လို့တချို့ကလည်းအပြောင်းလဲကိုဒီဇိုင်းမမတ်လိုချင်တဲ့ဆန္ဒနဲ့ကြိုးစားနေတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုကျင်းပပေးရမှာပါ။အခုအမေရိကန်နဲ့မြန်မာဆက်ဆံရေးမှာအမေရိကန်ကတောင်းဆိုနေတာတွေကိုမြန်မာနိုင်ငံကနေ့စဉ်လိုက်လုပ်ပေးဖို့မဟုတ်ပါဘူး။ပြည်သူတွေအတွက်ဖြစ်နိုင်ခြေရှိတဲ့အလားအလာကိုနိုင်ငံအနေနဲ့ဖြည့်ဆည်းပေးဖို့ပဲဖြစ်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့ညနေပိုင်းမှာနေပြည်တော်ကနေရန်ကုန်မြို့ကိုထွက်ခွာပြီးတော့ရန်ကုန်မြို့မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ဒေါကင်ဆိုးဝင်းနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအမေရိကန်လွှတ်တော်အမတ်တွေနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးနိုင်ဖို့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့လဲအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဖိတ်ကြားသွားခဲ့ပါတယ်ခင်ဗျာ